ဖျင်းတင်းနဲ့မြောက်ဝရီမြို့မှာရှိတဲ့သင်္ကန်းညီနောင်ရဲစခန်းနဲ့စစ်ကောင်စီရဲ့ချင်းမြန်တိုင်ရင်ခမရ395ကိုတိမ့်ပိုက်လိုက်တယ်လို့ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကပြောဆိုပါတယ်။မတ်လ9ရက်မနေ့ပိုင်းကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးမတ်လ10ရက်နဲ့9ရက်နေ့တွေမှာခမရ395နဲ့သင်္ကန်းညီနောင်ရဲစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေကပြောဆိုပါတယ်။အပြည့်အစုံကိုတော့သတင်းတော်မတ်AA မှာကပြောပြပေးပါမယ်
။PNP နဲ့မြောက်ရီမြို့နယ်ကသင်္ကန်းညီနောင်အခြေစိုက်ခမရ395တန်ရင်းကို KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်သင်္ကန်းညီနောင်ရဲစခန်းကိုပါသိမ်းပိုက်ထားကြောင်းလက်နက်တရာကျော်ကိုသိမ်းဆီးထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ကျွန်တော်တို့ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသင်္ကန်းညီနောင်ကိုပူးပေါင်းဆွေးနွေးတိုက်ခိုက်တာအဲ့တော့ခလရ395ကိုတော့သိမ်းပိုက်နိုင်ခဲ့တယ်ဒီနေ့မှလည်းကျွန်တော်တို့ဟိုစီရင်ညီနောင်ရဲစခန်းကိုဒီကအော်သိမ်းပိုက်နိုင်ခဲ့တယ်ပေါ့နော်အဲရန်သူကတော့ကျွန်တော်တို့လေကြောင်းပစ်သူနဲ့ဟိုစနေကုန်ပြင်နေတာတော့ရှိတယ်လည်းဒီနေ့ငယ်ကတော့ကျွန်တော်သိရတာလည်းလည်းဒီနေ့ငယ်အစုစုပေါင်း100ကျော်သိမ်းခြင်းကသူတို့ကြည့်ရတယ်အုံယုံပဲနောက်ရစခန်းဆုတ်ခွာဝရင်းသုံးကထွက်ပြီးဆုတ်ခွာသွားတာလည်းအများကြီးပဲဟုတ်တယ်မင်းအဲကြောင့်ဟုတ်ကဲ့ကျွန်တော်ကသရေပေါ်လေးရောက်ကြောက်ဆုံးရတယ်တင်ငင်းညာတဲ့ဘွဲမှာ
တစ်ကောင်စီဘက်ကလည်းလက်လက်ကြီးတွေနဲ့ပြစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကိုပြင်းပြင်းထန်ထန်လုပ်နေပြီးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရဲသားတွေထိခိုက်ဒဏ်ရာရတာတွေလည်းဖြစ်နေတာပါပူပေါင်းတပ်ဖွဲ့တွေဘက်ကတော့စစ်ကောင်စီရဲ့လက်လက်ကြီးကြောင်းလို့ပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့မဟုတ်မမှန်သတင်းအဖြစ်ပြန်လည်ရှင်းလင်းခဲ့ပါတယ်အခုလိုမျိုးခမရ395တပ်ရင်းနဲ့သင်္ကန်းညီနောင်ရဲစခန်းကိုပူပေါင်းတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့ပြီဆိုပြီးပြောပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး KNU တပ်မ6ထိန်းချုပ်နယ်မြေထဲမှာစစ်ကောင်စီရဲ့ဗျူဟာကျတဲ့စခန်းအတော်များများကိုပူပေါင်းတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ
်အဲတပ်မ6နယ်မြေထဲမှာဆိုရင်ကျွန်တော်အစားအနေပြောဟိုဒီတပ်မကနေပြီးအဝေးရှိရှင်ဒီလိုဒီစခန်းအတတော်များများပေါ့နော်ကျွန်တော်အခုဒီလက်ခတ်တောင်ကုန်းသူတိုက်ချီမအောင်ပြရကုန်းပေါ့နော်အဲ့ဒါတခုကျွန်တော်သိရနိုင်တယ်နောက်တစ်ခုကကျွန်တော်တို့ဒီသူဘုံကိုအခန်းနေနောက်ဒီတက်မ6ထဲမှာပဲဆိုလို့ရှိရင်ကျွန်တော်ကျန်မျောက6နှစ်ခွာတရားအရင်စခန်းအဲ့စခန်းပေါ့ကျွန်တော်နှုတ်ရရမရဘူးအဲ့ဒါတွေကအများကြီးပေါ့နော်ကျွန်တော်သိချုံနိုင်ရတာအများကြီးပဲအကင်းကြီးနေမှာစီရတော့ဟိုငင်းအေးနေတာတော့မရှိပါဘူးကျွန်တော်နှီးစင်နေအမြတိုက်ပွဲတွေဆက်လက်ပေါ်ဆောင
်အခုဆိုရင်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတချို့လည်းဘေးလွရာကိုထွက်ပြေးနေရပြီးမလရှည်နေကတော့ဒေသခံတချို့ဟာထိုင်းနိုင်ငံမဲဆောက်ဘက်ကနီးစပ်ရာဆွေမျိုးတွေခုံကြီးကျောင်းတွေမှာလာပြီးတော့ခိုးလုံနေကြရတယ်လို့လည်းဒေသခံတဦးကပြောပါတယ
်ထိုင်းဘက်ကခုလာကြတာလေခုလာပြီးတော့ဒီရန်စုမျိုးခုံကြီးကျောင်းတို့နောက်ဒီဘက်ဘုံမူကောင်ကြောင်းပဲဆိုအဲ့ဒီကောင်ကြောင်းဒီကဒီရင်းခင်းရင်းနေတဲ့လူတွေနဲ့ဆက်ဆက်ပြီးတော့အလုံးရှိတဲ့လူတွေဒီဘက်မှာလာနေကြတာပါ
ပြင်းပြင်းနဲ့မြောက်ရီမျိုးပေါ်ကဘိုးဘွားတွေခိုလုံရရိတ်တာကိုလည်းလက်နဲ့ကြီးတွေကြားရပေါက်ခွဲတာတွေဖြစ်တဲ့အတွက်အသက်အရွယ်ကြီးသူတွေထိခိုက်ဒဏ်ရာရတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ်အခုခါမှာတော့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေခရီးသွားလာလို့မရေဖြစ်နေကြပါတယ်မြောက်ရီကော်ပိုရိတ်အာရှလမ်းပိတ်ထားတာကလည်း3လကျော်ကြာပြီဖြစ်တယ်လို့ကုန်စည်စီးဆင်းမှုတွေကလည်းကြန့်ကြာမှုတွေဖြစ်ပြီးရပ်နားခံရသလောက်ဖြစ်နေပါတယ်ရှင်